မန္တလေးလူငယ်တင်နန်းကျောင်းမှာထိမ့်သိမ်းထားစဉ်တွင်ထွက်ပြေးသွားတဲ့လူငယ်9ဦးကိုပြန်လည်ဖမ်းဆီးရမှာနှစ်ဦးတည်ဆုံခဲ့တဲ့အမှုကိုမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကစတင်စစ်ဆေးနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တာနာထောင်းပါ
အရှိမရောက်သေးတဲ့ပြစ်မှုကျူးလွန်သူတွေကိုထိမ့်သိမ်းထားတဲ့မန္တလေးလူငယ်တင်နန်းကျောင်းကထွက်ပြေးသွားသူလူငယ်တွေကိုအာဏာပိုင်တွေလိုက်လံဖမ်းဆီးရတာကနေနှစ်ဦးတည်ဆုံခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့လူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်နဲ့လူမှုဝန်ထမ်းဦးစီးဌာနကတာဝန်ရှိသူတွေကဒီကနေ့ပဲစစ်ဆေးမှုတွေစတင်ခဲ
来透不露的时候能透吗不主要不露亲的叫你肯定要给多的时候一样地进来不安给我的
地给你带个蒙元有吗路也没有拍戏看给他的路也看得无对呀用啊唐然那那是一片别给妹妹因为要得度一片门的路也点点张我地给他的路那是超越你要不给他吧အဲ့ဒီအထက်ကငါဦးဟာတင်တန်းချောင်းကိုလျှောက်ပြီးငါရဲ့အကြမ်းမှာပဲထွက်ပြေးခဲ့တာကြောင့်တာဝန်ရှိသူတွေကလိုက်လံဖမ်းဆီးချိန်မှာပဲဒဏ်ရာချပြီးနှစ်ယောက်တေဆုံးခဲ့တာပါထွက်ပြေးတဲ့နေ့မှာပဲတဦးတေဆုံးပြီးနောက်တဦးကလည်းဗုဒ္ဓဦးနေ့ကထပ်မံတေဆုံးသွားသလိုဒဏ်ရာရသူနောက်နှစ်ဦးကိုလည်းစီရင်တင်ထားပါတယ်လူငယ်နှစ်ဦးတေဆုံးမှုအတွက်တင်တန်းချောင်းတာဝန်ရှိသူတွေကတော့မန္တလေးတိုင်းချမ်းရေးတာဆန်မြို့နယ်အမှတ်၈ရဲစခန်းမှာတေမှုတေကင်းနဲ့အမှုဖွင့်ထားပါတယ်တီဆုံးသွားသူမောင်ခိုင်စော်ထွန်းရဲ့အကိုဖြစ်သူကိုကျော်စွာလင်းကတော့ညီဖြစ်သူရဲ့အလောင်းမှာပြင်းထန်တဲ့ထိခိုက်ဒဏ်ရာတွေတွေ့ရတယ်လို့ပြောပါတယ်
။ဒီကလေးကိုရိုက်တာလည်းဟိုကလုံးနဲ့ရိုက်တာမဟုတ်ဘဲနဲ့ဝတ်တမ်းတမ်းနဲ့ရိုက်တာလို့ပြောရတယ်။အဲ့လိုရှင်းတာတော့တွေ့တယ်ကျွန်တော်တို့လုံးနဲ့ရိုက်တာမဟုတ်ပါဘူးလေ။ဟိုဝတ်တမ်းတမ်းနဲ့ရိုက်တာလေ။ဝတ်တမ်းတမ်းနဲ့ရိုက်ရဆိုလို့ရှိရင်အယိုးလည်းကျိုးတာအကြောင်းမရှိပါဘူး။ဆရာကြီးကပြောတာကတန်လုံးနဲ့ရိုက်တာပါလို့ပြောသွားတယ်။အဲ့ရဲ့ပြစ်တာလေဟိုမှအဲ့နိုင်ဟိုးကျိုးတယ်လက်ကြောင်းကွဲတယ်။နိုင်ဟိုးကျိုးပြီးတော့ဟိုကအတော့ကိုအယိုးကသွားကြည့်ရတာ။ဆရာဝန်ပြောတာ
စစ်စစ်ချက်ထွက်ပေါ်လာတဲ့အခါတရားမျှတမှုရအောင်ကြိုးပမ်းသွားမယ်လို့လည်းအကိုဖြစ်သူကိုကျော်စွာလင်းကပြောပါရယ်လူအခွင့်အရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ညီညာချင်းမြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကတော့လူငယ်တွေကိုပြုပြင်ထိန်းသိမ်းရမယ့်နေရာမျိုးမှာအခုလိုဖြစ်ရမျိုးတွေကိုစုံစမ်းဖော်ထုတ်နိုင်ဖို့အရေးကြီးတယ်လို့သုံးသပ်ပါရယ
်ဒီလူငယ်သင်တန်းကျောင်းဆိုတာကတော့ကလေးသူငယ်တွေကိုဇာတိကျပြန်ပြီးတော့ကောင်းမှုအတွက်ပြုပြင်တဲ့စခန်းမျိုးဖြစ်တယ်ဒါပေမဲ့ဒီကိစ္စမှာကျွန်တော်ကြည့်တဲ့အခါမှာပြည်ပြည်စခန်းမှာတာဝန်ရှိတဲ့တင်နန်းကျောင်းမှာတာဝန်ရှိတဲ့သူတွေကကလေးတွေပေါ်မှာဒီကလေးနဲ့မလိုက်ညီတော့ဆက်ဆံမှုတွေလှုပ်ဆောင်နေဆိုတော့အခြေအနေမျိုးတွေကျွန်တော်တွေ့ရတယ်။စုံစမ်းစစ်ဆေးမှုတွေကျွန်တော်တို့လှုပ်ဆောင်နေအထီးတော်မရှိနေပေမဲ့ပြည်ရှိနေအချက်ကိုပြောမယ်ဆိုရင်တော့သူတို့ရဲ့ကင်တွယ်ပုံကကလေးတွေအတွက်ကျွန်တော်တို့အနေဖြစ်နိုင်တဲ့အခြေအနေမျိုးကလေးနဲ့မကိုက်ညီတော့စီကံမျိုးဒါမှမဟုတ်လို့ရှိရင်ကင်တွယ်ဖြစ်ရှင်းတဲ့ပုံစံကနီးလမ်းမကျတဲ့ပုံစံမျိုးဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ဒီကလေးသူငယ်ဆိုင်ရာအခွင့်အရေးမှာပဲဖြစ်ဖြစ်ကျွန်တော်ပြောထားတာပါပြောလဲဆိုတော့ဒီလိုမျိုးဂေးဟာတွေမှာတင်တန်းကျောင်းတွေမှာရောက်တဲ့ကလေးတွေရဲ့အခြေအနေကိုပုံမှန်စစ်ဆေးနိုင်ခွင့်ကြည့်ရမယ်ဆိုတော့ဒါကိုထောက်ပြတာပါအဲ့တော့သူတို့ချထားတဲ့စီကန်းတွေကအကိုက်ညီရလားဆရာမတွေမှာတဝန်ထမ်းတွေရဲ့လုပ်ဆောင်မှုတွေရောကလေးနဲ့ဟိုအကျိုးရှိရလားဒါကိုစုံစမ်းစစ်ဆေးတဲ့အရာမျိုးရှိဖို့အတွက်ကလေးသူငယ်ဆိုင်ရာအခွင့်အရေးမှာလည်းအတိအကျဖော်ပြထားပြီးသားပါအခုဖြစ်သွားတဲ့ကိစ္စကိုကျွန်တော်တို့ကတော့ပြောဆိုခြင်းနဲ့ကိစ္စတခုကတော့တန်ဖိအားရှိစရာလိုအပ်တာတွေပို့ပြီးတော့ကြီးမားတဲ့ဆက်ဆံမှုတွေရှိနေဆိုတော့ကျွန်တော်တို့တွေ့ရတယ်။ဒါကြောင့်မလို့အမြန်ဆုံးစုံစမ်းစစ်ဆေးပြီးတော့လှုပ်ဆောင်ပေးဖို့လိုအပ်ပါတယ်
။လူ့အခွင့်အရေးကော်မရှင်အနေနဲ့လည်းထုတ်ပြန်ချက်တွေတွေမကပဲဥပဒေမဲ့လောက်ရက်တွေကိုထိထိရောက်ရောက်တားဆီးနိုင်အောင်ကြိုးပမ်းဖို့လိုအပ်တယ်လို့လည်းဦးအောင်မျိုးမင်းကပြောပါတယ်။လက်တလုံးမှာတော့လူငယ်နှစ်ဦးတေဆုံးမှုအတွက်တင်တန်းချောင်းတာဝန်ရှိသူတွေကမန္တလေးတိုင်းချမ်းအေးတာဆန်မြို့နယ်အမှတ်၈ရဲစခန်းမှာတည်မှုတည်ခင်းနဲ့အမှုဖွင့်ထားပါတယ်ရှင်။ကျွန်မဣသနာထွန်းမှရခိုင်မြို့ကနေတင်ပြပို့တာဖြစ်ပါတယ်။